ီခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီခင်းတဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနိုင်ငံတင်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းနှုံးတဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါဆရာအဓိကဘာနှိုင်းရှင်လို့ပါလဲဆရာအင်းတို့
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စပြီးတော့ဒီမျောလင့်ချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးရဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာစနစ်တစ်ခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကျမှနစ်ပြည့်တဲ့အခါကျမှသူ့ချုပ်ချပေါ့ဗျာဆိုတော့အဲ့လိုမျိုးဒါပေမဲ့ဒီစနစ်ကနမကျင်းနာပြင်နေလေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်။အဲဒါဒီမိုကရေစီသဘောတရားပဲ။ဆိုတော့ဒီဟာကိုဘလောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလှုပ်ကြတာပေါ့ဗျာ။မမပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာ။ဒီဘတ်ဆပ်ပလကိတ်ကလည်းပုဂ္ဂိုလ်ရေးပဲ။ဘူဂျုံအောင်ဆန်းလွတ်လပ်ရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ရေးပဲ။ဆိုတော့ဒီပုဂ္ဂိုလ်ရေးကြီးလုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ရင်မလုံနိုင်ဘူ
းဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလှုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်လဲဆရာဟိုတုန်းကဖွဲ့စည်းပုံမှာတိုင်းရင်းသားတွေအခွင့်အရေးပူပိတ်ခဲ့လေသလားအခုဖွဲ့စည်းပုံမှာတော့ဘာများပို့ထုလာလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတွေဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိမှလည်းတော့မပြီးဘူးအဲတော့ပြည်နယ်မှာလည်းအစိုးရကိုစန့်ကျင်တဲ့တိုင်းရင်းသားလက်နက်ကိုင်ရှိတယ်အဲတော့ဒီပြည်နယ်အစိုးရတိုင်းရင်းသားလက်နက်ကိုင်နဲ့ဘယ်လောက်ထိအောင်အကောမိုဒိတ်လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုံနိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာဥပမာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်ပြစီနော်ဒါတွေကိုရောက်ချမလို့ပဲနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မင်းဖြစ်နေတဲ့သဘောပေါ်ကြအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့လွတ်လပ်ရေးပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားတပုံတွေတိုင်းရင်းသားပုံကံမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရာပုံကံမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာရှိခဲ့လို့ပဲရုံစံသဘောတော့ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားပေါ်ဆရာဘယ်လိုနှိုင်းရှင်လိုပါလဲဆရာ
အဲဒီတော့ကလည်းကျွန်တော်မှတ်မိတယ်လို့တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းပြစ်သွားတာပေါ့ဗျာဆိုတော့ဘာလို့လဲဆိုတော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လက်နဲ့အားကိုးပြီးတော့လှုပ်တဲ့ကံဘာမှဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲ့လိုလုတ်ခွင့်ပေးနိုင်ရင်တော့တမျိုးတပီဖြစ်သွားနိုင်တာပေါ့ဆိုတော့အဲ့လိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးရများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ခေါင်းဆောင်ပိုင်းကိုအဲ့လိုလုတ်တော့တောခုကြတာပေါ့ဒီခရင်ကိစ္စမှာလည်းဆွေးနွေးတဲ့ဥစ္စာကြီးကမလုံနိုင်ဘူးဆိုတော့အစိုးရကမစွန့်ဆောင်နိုင်တာကြီးအများကြီးရှိတယ်မစွန့်ဆောင်နိုင်လို့လည်းအဲ့လိုဖြစ်ကုန်တာပေါ့အခုလည်းဒီအပြည့်အကရဆဲရေးဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းခေတ်ကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလည်းပဲလုတ်တယ်လုတ်ပြီနဲ့လည်းအပြည့်အကရဆဲရေးဆိုတာဆွေးနွေးတာတော့ NLD ကဆွေးနွေးတယ်တကယ်အပြည့်အကရတာဘယ်သူကရတာလဲစစ်တပ်ကရအပြည့်အကရဆဲရေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရေးပြည်ရေးခေတ်မှာတုန်းကရောဆရာတိုင်းရင်းသားတွေနှိမ့်နိုင်တဲ့နေရာမှာစစ်တပ်ရဲ့ထွန်မှုမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့ဒီမှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့ အဲ့ဒီအချိန်မှာလဲအတိုင်းမပေါင်ဖတ်စားပလာသူလုံနိုင်ရတဲ့စိတ်ပိုင်းနေရှိရပါဗျာဟိုဒါပေမဲ့တကယ်တကယ်အားလုံးဟိုဟိုဒင်းပြအောင်တော့သူမလုံနိုင်ဘူးတိုင်းသားထဲမှာလဲအကွဲအပြေအများကြီးရှိတာဟုတ
်ကဲ့နောက်စစ်တပ်ထက်မဟုတ်ကွဲပြီးတော့ခရင်တချို့ကစစ်တပ်ထက်နေပြီးတော့တော့ခုသွားတာတွေပါတွေလဲအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးအောင်မတိောက်နိုင်ခဲ့ဘူးဆိုသဘောပေါက်ရှာ
အဲ့တော့ကတော့စစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲ့တော့ကဘာလို့ဆိုစစ်ပီးခင်မှာဆိုနိုင်ငံရေးရည်ရွယ်ချက်နဲ့တည်တောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီထဲမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဗိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဗိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုတဘုံဖြစ်သွားတာပဲအဲ့ဒီနိုင်ငံရေးခံယူချက်ရှိတဲ့စစ်ဗိုလ်တွေကတဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံနေတာပေါ့ဗျာဘာသာပါလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာအမှရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလွတ်လပ်ရပြီးရခင်မှာလည်းပဲမူဂျာဟစ်တပုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားရတဲ့
အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနဲ့သူလူတွေတော့ပေးတာပဲပြီးရင်လည်းဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာလည်းများတယ်နောက်ပြီးတော့ဒါဒီတားလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြီးကြောင်လုပ်တဲ့အဖွဲ့အစည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုတစ်ချိန်တည်းပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတတပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့ရဲ့ဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်းလို့ပါလဲကျွန်တော်တစ်ခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်ထဲသိပ်ပြီးတော့လွလတ်မှုရှိခဲ့တယ်လို့ဆရာထင်ပါလား
လွလတ်ရေးရပြီးတဲ့အချိန်မှလည်းပဲခုနကတော့ကျွန်တော်ပြောတယ်ဒီသူကဟိုနည်း professionalism ပေါ့ဗျာဂိုင်းကနာအဖွဲ့အစည်းတွေကတိတ်များတာပေါ့ဗျာအဲ့ဒါကိုမထိန်နိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လည်းတွားပြီးတော့အရင်တော့ဟို socialist party ကြီးတာပေါ့ဗျာ socialist party ကစစ်တပ်ထဲမှာလည်း socialist party ဝင်တွေကအများကြီးရှိတယ်။ဆိုတော့အဲဒီလူတွေနဲ့ဒီတည်မြဲဖက်စပ်ပလအဖွဲ့နဲ့ဆက်ထားတာရှိတယ်ပေါ့ဗျာ။ဆိုတော့အဲဒီမှာဝေဘာနဲ့သတင်းစာလိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်၊ခွဲမယ်ပေါ့ဗျာ။အဲဒါမျိုးဒါမျိုးတွေကလုံးလေးလုတာရှိတယ်ပေါ့ဗျာ။လူမိုက်မွေးပြီးတော့လုတဲ့ကိစ္စပေါ့ဗျာ။ပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်လို့ဘာလို့ဒီသတင်းတွေတောင်ရှိပါလဲ။
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖက်ဆပ်ပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆုတ်ယုတ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ဒီဥစ္စာတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလွတ်လပ်ရေးရခါစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယက်သားရဲ့လက်အောက်ခံပေါ့ဗျာဒီဒီမိုကရေစီအပြောင်းအလဲမှာတဲ့ကိုင်ဖွဲ့စည်းကိုကြည်တာပေါ့ဗျာဥပမာမှာဆိုတော့အဲ့ဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုတော့အရသာလက်အောက်ကအခုကတော့အရသာလက်အောက်ကမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအဆင့်မှာတော့အဲ့ဒီလူလိုက်ရကစားပိုတာတယ်လို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးတော်ရဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းပြည်နေတာဟုတ်ပြီ။ဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်။အဲလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုတားမလဲ။ဘယ်လိုကြီးကြမလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာ။ဟောအဲ့တော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူး။အရသာအောက်ကိုမရောက်ဘူးဘဲနဲ့တပိစားဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းဘယ်တော့မှမရောက်တော့ဘူး။
ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုဟိုလုံကလည်းရှိရအခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ကဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲတနည်းမှာမြန်မာလူပွဲစီမှာအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်လည်းဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟိုသမရအဟောင်းသမရအပိကောအချင်းတိုင်းဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရယ်အဓိကကိုးွယ်မှုဆိုတော့ဒီပါတီပြည်ပြင်းပြင်းဖြစ်မလာဘူးဗျာ NLD ကလည်းပါတီပြည်ပြင်းပြင်းဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်ရုပ်ကိုကြည့်သူတို့ကပါတီရဲ့ပရိသတ်စီတယ်ပါတီမရှင်တွေဗ ဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေးပေါ်စီတွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီပါတီမရှင်နရီကလိုက်လုံနိုင်တယ်လက်စားရတွေပဲပြေးချေလုံနိုင်တယ်ဘာမှပြန်ရတာမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ်ကွန်မြူနီကနေအရေးရှင်ပြောင်းသွားပြီလေဒီပါတီအပြိဒတ်ဆက်ကျန်နေတယ်အဲအဲ့ဒီအပြိဒတ်ဆက်နေဆက်ပြီးတော့လုံသွားတာပဲတော့ဘမိုင်းမအဲ့လိုလုပ်မဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြစ်ထားတာဟုတ်ရဲ့အဲ့ဒါပဲကြံတော့လေအဲ့တော့အခုပြန်ပြီးတော့တီထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီရတားအဖွဲ့အစည်းတွေအားကောင်းလာအောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်ဘာလို့အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုပ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါ